ရန်ကုန်တိုင်းတင်တန်းကျွန်းမြို့နယ်ကမုံဆိုင်တဆိုင်မှာအလွတ်တန်းဓာတ်ပုံတရင်တောက်အမျိုးသားတဦးနဲ့ကျောင်းသားတက်မကအဖွဲ့ဝင်အမျိုးသမီးတဦးတို့ဒီဇင်ဘာလ19ရက်တနင်္ဂနွေနေ့ညနေပိုင်းကဖမ်းဆီးခံရပါတယ်။အရပ်ဝင်တဲ့လူ၅ဦးတနတ်ထောက်ဖမ်းဆီးသွားတာလို့မျက်မြင်တွေ့လိုက်သူတွေကပြောပါတယ်။သူတို့ကိုဗင်မီယာဖမ်းဆီးခေါ်ဆောင်သွားတယ်ဆိုတာမသိရသေးတဲ့အတွက်မိသားစုဝင်တွေစိုးရိမ်ပူပန်နေကြတဲ့အကြောင်းရန်ကုန်ကလာတဲ့ဒီသတင်းကိုဒေါခင်မြတ်သက်ပြောပြပေးပါမယ်ရှင်။အလွတ်တန်းဓာတ်ပုံတရင်တော့ကိုဇွန်လင်းထွန်းနဲ့ရန်ကုန်ရှေ့ပိုင်းတက္ကသိုလ်ကျောင်းသားများသမဂ္ဂဥက္ကဋ္ဌမတ်စုရီလင်းတို့ဒီဇင်ဘာ19ရက်တနင်္ဂနွေနေ့ကတိုင်ငန်းကျွန်းမြို့နယ်ကမုံဆန်တခုမှာထိုင်နေစဉ်ဖမ်းဆီးခံခဲ့ရပါတယ်။အရက်ဝင်းနဲ့လူ၅ဦးခန့်ကတနတ်ထောက်ပြီးဖမ်းဆီးသွားတယ်လို့မျက်မြင်တွေ့သူတွေကပြောပါတယ်။သူတို့ကိုစစ်ကောင်စီကနေဖမ်းဆီးသွားတယ်လို့တက္ကသိုလ်ကျောင်းသားများအင်အားစုကသတင်းထုတ်ပြန်ထားပါတယ်။ရန်ကုန်မြို့တနင်္ဂနွေမှာပြုလုပ်တဲ့ဆန္ဒပြပွဲကိုအသွာလမ်းမှာအခုလိုဖမ်းဆီးခံရတာလို့မတ်စုရီလင်းရဲ့အတုမိတ်ဆွေသူကပြောပါတယ်
။ဒီကကျွန်တော်တို့ကပြင်းပြမှာအပေါ်ဝင်နေတဲ့ပြင်းရဲပေါ်ကြီးပြီးရခါကျတော့ကျွန်တော်တို့ဒါပြင်းရဲပြဲပေါ်ကြီးပြီးတော့စစ်ပောင်းပြီးတဲ့ပသားရဲရှိရဲဆိုတဲ့ဟောက်ချောက်ပြတာပေါ်ရဲ။နောက်ပြီးရင်စိတ်ထောင်ခွဲမှာအဲကျွန်တော်ထောင်ရဲတဲ့ဘက်ဆိုင်ဝင်ရဲပေါ်ရဲသားရဲရှိရဲဆိုတော့ကျွန်တော်တို့ပြတ်တာဟိုပြီးလိုလုံးဆောင်ဖို့ပေါ့နော်။ဒီလိုကျွန်တော်တို့မနေရတာအမြင်ပြင်းပြတဲ့ပိတ်တာတော်တော်လေးရှိနေပါတယ်။ဒီနေ့အခါမှာမိတ်ကျေပွဲကိုလိုင်းနေမယ်။ဒီလမ်းမှာပေါ့နော်။အဲဒီလိုလည်းတပေါ်တဲ့တော့ကိုစောတန်းထွန်းနေ။ဒီအောင်ရှိပိုင်းတက်လို့ရအောင်တော့မကောက်ခရပါဘူးနော်။မလေးလေးကိုဟိုဒါအရောဝတ်တင်တဲ့တဲ့ထောက်ကြီးဖန်ပြီးသွားရဲဆိုတဲ့အင်ကျွန်တော်တို့မြင်နေမှာရပါဘူး။ဘယ်လိုရှိချင်းဒီကတော့တို့ပြန်မချုပ်ထားတယ်။တို့ဘယ်လိုချင်းနေရှိလဲဆိုတော့ကျွန်တော်တို့အဲမသိရသေးဘူ
း။အလွတ်တန်းဓာတ်ပုံတရင်တော့ကိုစောလင်းထွက်ဟာအရင်ကတည်းကကျောင်းသားလူငယ်နှုတ်ရှောင်းမှုဓာတ်ပုံတွေကိုဓာတ်ပုံတရင်ရယူနေတဲ့တရင်တော့ဖြစ်ပါလေ။ဒီဇင်ဘာလ10ရက်နေ့ကတော့လေအတန်တိတ်တပိတ် Silent Strike တရင်ဓာတ်ပုံရိုက်နေစဉ်အလွတ်တန်းတရင်တော့ကိုစိုးနိုင်အဖမ်းဆီးခံခဲ့ရပြီးစစ်ကြောရေးမှတည်ဆုံသွားခဲ့ပါလေ။စစ်ကြောရေးမှရှိနေခြင်းကိုစိုးနိုင်တည်ဆုံသွားတာနဲ့ပတ်သက်လို့စစ်ကောင်စီဘက်ကဗီဝေကမင်းမြန်းခဲ့တယ်နဲ့တစုံတရာဖြေကြားခြင်းမရှိသေးပါဘူး။အလွတ်တပ်ပုံတရင်တော့ကိုဇော်မင်းထွန်းအဖမ်းဆီးခံရတာနဲ့ပတ်သက်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကသူမသိသေးဘူးလို့ပြောပါတယ်။ရန်ကုန်တိုင်းချင်းမြိုင်မြို့နယ်မှာဒီဇင်ဘာလ9ရက်ကဆန္ဒပြသူတွေကိုစစ်တပ်ကစစ်ကားနဲ့အတင်းဝင်တိုက်ပြီးဖမ်းဆီးစဉ်ကလည်းတရင်တော့နှစ်ယောက်ဒဏ်ရာရခဲ့ပါတယ်။တရင်တော့ကတရင်ယူရင်အဖမ်းဆီးခံရတာနဲ့ပတ်သက်လို့ဗိုလ်ချုပ်ဇော်မင်းထွန်းကအခုလိုပြောထားပါတယ
်။တရင်တော့ဒီတရင်ရယူမှုနဲ့ပတ်သက်ပြီးတော့တရင်တော့များလိုက်လာရမယ်အတွက်ကျွန်တော်တို့ဒိမီယာကျင့်ဝတ်တွေသတင်းတော့တွေလိုက်လာမယ်ကျင့်ဝတ်တွေရှိပြီးဖြစ်တယ်။အပြင်ကျွန်တော်တို့ထောက်ပြန်ထားတဲ့ဥပဒေတွေရှိပြီးဖြစ်တယ်။ဒါတွေကိုလိုက်လာရမယ့်ကာလပတ်လုံးမှာကျွန်တော်တို့အတူပါပါကိုနေတဲ့သတင်းတော့များဟာအနေမမဖြစ်တာလည်းတွေ့ပြီးဖြစ်တယ
်။စစ်တပ်ကဖမ်းဆီးသူတွေစစ်ကြောရေးမှအသက်တေဆုံးမှုတွေရှိနေခြင်းအလွတ်တန်းဓာတ်ပုံသတင်းတော့နဲ့တက္ကသိုလ်ကျောင်းသားခေါင်းဆောင်မတ်စုရီလင်းတို့အဖမ်းဆီးခံရတာဖြစ်ပြီးအခုချိန်ထိသူတို့နဲ့ပတ်သက်တဲ့သတင်းမသိရသေးတဲ့အတွက်မိသားစုဝင်တွေအတိတ်မိတ်ဆွေတွေကစိုးရိမ်ပူပန်နေကြပါတယ်
။ဘုဇော်ရန်ထော်စီမီဒီယာမှာလည်းကြေညာနေတဲ့အတွက်တော်တော်များများပေါ်ဆိုတော့ကိုယ်ရဆိုင်မှာတတိယတော့ဒီအန်တီဒီနေကံမှုတော့တွေ့နောက်ဆုံးမှုကိုစုနိုင်လို့တို့အဖြစ်မျိုးလေးကျွန်တော်ကြုံရတဲ့အခါကျတော့ဒါတင်းနောက်ဒီပြင်းမိရတွေကိုဒီစားမှတ်ချက်ပေါ်တာတကယ်လို့ရိုးရဲရှိရှိနဲ့ဒီနေ့နေချက်တပြန်နေတဲ့ပုံမှာရှိတယ်ဒီလိုလည်းကျွန်တော်ဆိုရင်ပကမတ်ရှိရတဲ့တူတူပေါ်လဲဒီနေချက်တိုင်းနေမိုင်းတဲ့ဆောက်ဆောင်ကအိုင်ဟိုင်းရမယ်ကျွန်တော်တို့ဆိုရင်ဒီပေါ်တော့အဆက်အသွယ်လည်းမရဖြစ်နေတော့လေဟုတ်တယ်မိသားစုတွေပဲတော်လေးဆိုရင်အနေထားမှရှိပါတယ
်ဆက်အာနာပိတ်မှုအပေါ်အချိန်ကာလဆဲလာကျော်ကြာလာခြင်းအထိအကျဉ်းမဖက်ဆန္ဒပြတတိတက်မှုကြီးနေရာကွက်ကြားဆက်ပြီးရှိနေတယ်လို့လက်နက်ကန်အကျဉ်းလန်တိုက်ခိုက်တာတွေလည်းရှိနေပါတယ်နိုင်ငံရေးကျန်းသားများကူညီဆောင်ရှောက်ရေးအသင်းအင်းအီပီပီကထုတ်ပြန်ထားတဲ့စာရင်းတွေအရဆိုဆီယနာတင်းပြီးခြင်းကဆက်လို့ဖန်းစီချုံအောင်ခံထားရသူပေါင်းက8100ထိရှိထားပါတယ်။ဒီထဲမှာ399ဦးကိုတော့ထောင်ဒဏ်ချမှတ်ထားတာဖြစ်ပြီးဒီထဲမှာအသက်18နှစ်အောက်ကလေးငယ်နှစ်ဦးပါဝင်ပါတယ်။စစ်ကောင်စီရဲ့အကြမ်းဖက်နှိပ်စက်မှုတွေဖန်းစီအရင်းယူမှုတွေရှိနေတဲ့ကြားကပဲရတဲ့နည်းနဲ့ဆီယနာရှင်ဆန့်ကျင်ဆက်ပြီးဆုတ်ရှားနေကြတယ်လို့ရန်ကုန်မြို့ကဒပိတ်ကျင်းမှာဥဆောင်ပါဝင်သူတဦးကပြောပါတယ
်။ကလာဒီစနေမှာဒီလိုဒီလိုအင်တာနက်ဖြစ်မဲ့ကြုံမယ်ဆိုတော့ကျွန်တော်တို့ကလူငယ်တိုင်းမှာပါဝင်နေတဲ့ဘဝရဲ့ပတ်သက်အားလုံးသိထားပါတာသိစင်ထားပြီးသားဒီတိုင်းမှာမနေ့ကတော့ teaching ပုံမှာကျွန်တော်တို့ဒီလိုဖြစ်သွားတဲ့ပတ်သက်တဲ့ပတ်သက်ပြီးတော့စိတ်မကောင်းဘူးပေါ့တိုးတော့ဒီတော့လည်းမြေဒီကျွန်တော်တို့ဟိုတူတူတရားစုံတရားကိုဖန်ဆီးလိုက်တာနဲ့ပြီးသွားပြတ်သွားမယ်အမျိုးမဟုတ်ဘူးဆက်ပြီးတော့ဟိုအားလုံးကဦးစီးဆောင်ရဲ့ဆက်လုပ်ကြပြီးတော့တပိုးချိုင်းနဲ့ပူတက်မယ်ဆိုတဲ့အနေနဲ့ဆက်သွားပြီးတော့မှဒီတစ်ခါ တဲ့အကြောင်းပြောင်းလာပြီးတဲ့လူလူပေါင်းနဲ့လူတော်မျိုးဆက်ပေါဆောင်သွားကြမှာပဲ
ဒီရင်းမှာအာနာရှင်ဆက်ရင်လှုပ်ရှားမှုတွေတဲ့အကျမ်းသက်လမ်းပေါ်ထက်ဆန္ဒပြမှုတွေရှိနေတယ်လို့ဒီစုကာကွယ်ရေးအဖွဲ့တွေနဲ့စစ်ကောင်စီကြားတိုက်ခတ်မှုတွေလည်းရှိပါတယ်ဒါအပြင်ပြည်ပနိုင်ငံအသီးသီးမှာရောက်နေကြတဲ့မြန်မာအတော်များများကလည်းဆင်အာနာရှင်ဆက်နဲ့ဆုံးသက်ရေးအတွက်တက်နိုင်တဲ့နည်းလမ်းတွေနဲ့တန်ဖိုးကူညီနေကြတာဖြစ်ပါတယ်